မြန်မာနိုင်ငံအတွက်သမိုင်းဝင်မဲ့2005ပါတီစုံဒီမိုကရေစီရွေးကောက်ပွဲကျင်းပတဲ့ဒီကနေ့မှာမဲဆန္ဒရှင်တွေအနေနဲ့တက်ကြွစွာပါဝင်လှုပ်ဆောင်နေပေမဲ့မဲပေးတာမှအစင်မပြေမှုတွေမတမာမှုတွေကြောင့်တွေ့နေရတာတွေရှိနေပါတယ်။မြန်မာနိုင်ငံရဲ့မြို့တော်တစ်ခုလည်းဖြစ်ခဲ့တဲ့မြို့နယ်50ငါးမြို့နယ်ရှိတဲ့ရန်ကုန်တိုင်းဒေသကြီးတစ်ခုထဲမှာပဲမဲပေးတာမှလွဲမှားမှုတွေမဲမတမာမှုတွေ ဒီလိုရန်ကုန်တိုင်းဒေသကြီးအတွင်းကဖြစ်ပျက်နေတဲ့သတင်းတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မမ်မီခါကစူးစီးထားပါတယ်ရှင်
ရွေးကောက်ပွဲနေ့မတိုင်ခင်ကတည်းကဖြစ်နေခဲ့တဲ့အဆင်မပြေမှုတွေနဲ့အခက်အခဲတွေကဒီကနေ့အထိလည်းလုံးစုံပြေလည်သွားပုံမရှိတာကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့သူတွေရဲ့ပြောပြချက်တွေကတသက်ပြနေပါဗျ။ကမာရွမြို့နယ်မှာမဲပေးစဉ်တိုင်းရင်းသားဖြစ်ပေမဲ့မိမိတိုင်းရင်းသားကိုယ်စားလှယ်အတွက်မဲမပေးရတဲ့အပေါ်အခြေအတင်အငင်းပွားပြီးမှမဲပေးခွင့်ရခဲ့သူမက်ခိုင်စင်သားကသူကြုံတွေ့ခဲ့ရတဲ့အပေါ်ခုလိုပြောပြပါဗျ။
အထမဒီစစ်တော်ဘုံဘုံကိုပေးရတော့အဆင်ပြေပါတယ်ဒီတိုင်းလာဆိုင်ကြတော့အဲကရင်မဲဘုံမဲရှိရယ်ကရင်မဲဘုံမဲရှိပြီးတော့ဒီအဝါရံစာရွက်ကလေးလေးအဲ့ဒါလည်းကရင်စာအုပ်ပဲရှိရယ်ဆိုတော့ကျွန်တော်ရမေးတော့ရခိုင်ရောဆိုတော့မပါဘူးတဲ့ဒီမဲစန္ဒာနယ်မှာရခိုင်နေမရှိဘူးလို့ပြောလို့ရှင်တောင်ဝရှိရဲ့သူကိုမေးတော့သူကပြောလဲလို့ဆိုတော့ဟာခင်ဗျားလို့ရတယ်မဲစင်းကျေတော့ရတယ်ရခိုင်ဆိုပြီးရောတဲ့ကိုစီးမမပေးခဲ့အဲ့ဆိုတော့ဒါပေမဲ့ကျွန်မတို့ကကျွန်တော်တို့မဲစင်းမှာအဲ့လိုမျိုးကြည့်ဖို့ပြောလဲမပြောခဲ့ဘူးလေဒီရက်ွက်ရုံးကကော်မရှင်နဲ့လည်းမပြောခဲ့တော့ပြီးမဲစင်းဆိုတာတစ်စင်းနဲ့ရှိရမှာလေတိုင်းရင်းသားဆိုပြီးတက်တက်ခွဲပြီးရှိရမှာမဟုတ်ခဲ့ရဆိုတော့အဲ့နဲ့အဲ့လိုပြောမဟုတ်ဘူးပေါ့နော်သူတို့ဆတော့ညင်းသေးတယ်နောက်တော့မဲစင်းရောစာအုပ်ကိုမရှာသေးရဲ့မဲဘုံကိုတော့မထားတာပေါ့ကွာထားထားတယ်ဒါပေမဲ့ကျွန်မတို့ရခိုင်ကြီးတို့အတွက်ကိုပုတ်လို့ရမယ်အဝိုင်းအောင်တော့မရှိရအဲ့အိမ်စားရတဲ့လိုက်ရွာရှာတာကသုံးနိုင်စားတယ်
ကြီးမြင့်နိုင်မဲဆန္ဒနယ်မှာလည်းအလုံးမဲဆန္ဒနယ်မဲပြားနဲ့မဲပေးခိုင်းတာတွေရှိခဲ့ပြီးအခြေတင်ဖြစ်ခဲ့တာတွေရှိခဲ့တယ်လို့ကိုရိုင်းကြုံတွေ့ခဲ့သူကိုဟန်ထူးခန့်ပိုင်ကခုလိုပြောပြပါဗျ
။ကျွန်တော်မဲပြီးတော့ဒီမဲပေးမဲ့မဲလက်မှတ်စာရွက်တွေကိုကြည့်လိုက်တော့အလုံးကအမှတ်တွေဖြစ်နေတယ်။အဲ့ဒါခေါင်းစဉ်မှာကြည့်လိုက်တော့လေအလုံးနဲ့အားမဖြစ်ဘူးဆိုပြီးတော့ပြောရတော့အလုံးအလုံးဆိုတော့ပြည့်ကြကြဆိုရင်၁၁ရောက်မဲပေးပြီးတော့ဒီစာအုပ်နဲ့ပဲအဲ့ဒါကိုကျွန်တော်ပြောတော့မဲဝင်တန်းကဘာမှမဖြစ်ဘူးတဲ့ကြီးမြင့်နိုင်ရောက်လို့ရှိရင်ကြီးမြင့်နိုင်စာအုပ်ဖြစ်သွားပြီတဲ့အာမရောက်ဘူးခင်ဗျအဲ့လိုပြောလို့ရမလားလို့အဲ့ဒါအကုန်လုံးအဲ့ဒီကျွန်တော်ကြည့်နေတဲ့မော်နီတာတွေပါအကုန်လုံးအနားခေါ်ပြီးတော့တခြားပြောတော့မှအဲ့ကြတော့မှပင်မဲမဖြစ်စေရဘူးတဲ့မရောက်ပင်မဲမဖြစ်စေရဘူးလဲကြီးမြင့်နိုင်စာရွက်ပဲလိုချင်တယ်လို့ပြီးတော့အရင်တော့မဲပေးသွားတဲ့လူတွေကိုပါပြန်ပြီးတော့အဆင်ပြေအောင်လုပ်ပေးလို့အစ်စ်လဲပေးတယ်အစ်စ်လဲပေးပြီးတော့ကျွန်တော်ကတော့အဆင်ပြေသွားတယ်ကျွန်တော်အရင်မဲပေးပြီးအိမ်ပြန်သွားတဲ့၁၁ယောက်ကိုသူတို့လိုက်ပြီးတော့စုံစမ်းပြီးတော့လိုက်ခေါ်ကြတယ်အဆင်တော့မပြေပါဘူးအားလုံး
တေဆုံးသူတွေနဲ့လူပိုးတွေအများကြီးမဲဆင်းမှာပါဝင်နေတာကြောင့်နာမည်ကြီးခဲ့တဲ့တောင်းကလာပါမြို့နယ်မှာတော့ဒီကနေ့နေ့လယ်အထိဘာပြဿနာမှမတွေ့ရဘူးလို့အဲ့ဒီနေရာကဒေသခံတွေကပြောပါတယ်။ကျွတင်မဲတွေနဲ့ပတ်သက်ပြီးတော့သာပြဿနာတက်ခဲ့ပြီးဒါနဲ့ပတ်သက်လို့ပြည်တော်စစ်ကြမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်လောင်းဦးအောင်သိန်းလင်းကခုလိုပြောပြပါတယ်
။မနေ့ကည6နာရီခန့်ပဲကျွတင်မဲတော်မယ်ကျွတင်မဲပြေးဝင်ရှိတယ်လို့ကော်မရှင်တက်မှတ်ထားတယ်ဆိုရင်ခုနှစ်ခွဲကျော်ထိလိုက်ကောက်နေတာကိုကျွန်တော်ဖုန်းဆက်ပြီးတားရတယ်အဲ့တော့အဲ့လိုလိုက်ကောက်တဲ့ခါမှာလည်းတစ်ခက်ပါတီရလူတွေကမဲကျွတင်မဲပြေးတဲ့လူနာတိတော့တက်ပြီးတော့မှပြောဆိုတာတွေတိုက်တွန်းတာတွေအချို့မထင်တဲ့ဟာကြီးပြန်ထက်နေဆိုထက်နေခိုင်းတာကိုရွေးကြုံပါလေအဲ့ဒီ free and fair ဖြစ်ချင်းမဖြစ်ချင်းဒီဖွဲ့စည်းပြီးပါဝင်ရှင်ပြန်ရတဲ့ဖွဲ့စည်းတွေနဲ့မဆိုင်ဘူးဟုတ်ကဲ့ပြည်သူတရားဝင်စာနယ်လက်ကမ်းပါမယ်အဲ့ဒါပဲပါတီရလို့လဲဆိုတော့ပါသိတယ
်။ရွှေပြည်သာမြို့နယ်မှာတော့တတိယကမဲလက်မှတ်အပိုတွေကိုလိုက်လံဝေငှနေတာတွေရှိလာကြောင်းစစ်ဆေးလျက်ရှိပါတယ်။ကိုရိုင်းကြုံခဲ့ရတဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်နေတဲ့88ငိမ့်ပွင့်တာဝန်ခံကိုစစ်အောင်နိုင်ကတော့အခုလိုပြောပြပါတယ်
။ကျွန်တော်တို့ကသူကမဲယုံရဲ့အပြင်ပရဝံအပြင်မှာပေါ့နော်မဲယုံအတွင်းထဲမှာတော့မဟုတ်ဘူးမဲပေးနေတဲ့အတွင်းထဲမှာပေါ့မဲယုံရဲ့အပြင်မှာကော်မရှင်ကနေပြီးတော့အတိမတ်ပြုတ်တဲ့ဒိတ်တုံးနဲ့ထုတ်ပေးထားတဲ့မဲစလစ်ပြားဒီလိုတွေဝေဖို့ခုလုပ်နေတဲ့အချိန်မှာဒါ60နှစ်ဆိုတော့ကျွန်တော်တို့မိလိုက်တာပေါ့နော်ဒါသူနောက်ကဘလောက်ကိုဘယ်လိုပေးခဲ့တယ်ဆိုတာလည်းမသိရသေးဘူးပေါ့အဲ့ဒီတော့ဒီဥစ္စာတွေကိုကျွန်တော်တို့က60နဲ့2ရက်တာဝန်ပုံ15မှာကျွန်တော်တို့တွေ့ရှိတယ်တက်ဆိုင်ရကျွန်တော်ကော်မရှင်အုပ်ချုပ်ရေးရုံးနဲ့ကော်မရှင်ကိုကျွန်တော်ခေါ်ပြီးတော့မှသွားရောက်ပြီးတော့ကျွန်တော်ဖြည့်ချင်းရတယ်ဖြည့်ချင်းပြီးငင်းညာတဲ့အခါကျတော့သူ့လည်းတဲ့သူ့ယာယီမှုတယောက်ကဒီလိုဝေခိုင်းလို့တဲ့ဘယ်ယာယီမှုလဲမေးတော့လေသူကဝိတ်တယ်ကြောင့်မဖြေနိုင်ဘူးအဲသူကပြောင်းလို့ချက်ကိုင်းနေဖို့ရေးပါတီဝင်ဖြစ်တယ်သူ့နာမည်ကကိုအောင်ဝဲမှာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့ဒီရွေးကောက်ပွဲအတွင်းကြုံတွေ့နေရတဲ့မတမာမှုတွေကိုဖော်ထုတ်ကာတရားဥပဒေနဲ့အညီမျှမျှတတဖြစ်ဖို့လှုံ့ဆော်မယ်လို့အရေးပေါ်ကြေညာချက်တစ်စောင်ကိုဒီကနေ့ပဲထုတ်ပြန်ထားပါရရှင်။